EU ဥရောပသမ္မတကုန်သွယ်ရေးကော်မရှင်နာမင်းကြီးခါရဲဒီချောက်ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီး EU ဥရောပသမ္မတကနိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံတွင်းမှာစိတ်ချလက်ချလုပ်ကိုင်ဆောင်ရွက်နိုင်အောင်နှစ်နိုင်ငံအကြားရင်းနှီးမြှုပ်နှံမှုစာချုပ်တရက်ချုပ်ဆိုနိုင်ဖို့မျှော်လင့်ထားတာပါတခြားတစ်ဖက်မှာမြန်မာထုတ်ကုန်လုပ်ငန်းရှင်တွေဘက်ကလည်း EU ဥရောပသမ္မတရဲ့ကုန်သွယ်ရေးဦးစားပေးအစီအစဉ်တွေကိုသိရှိနိုင်အောင်တွဲဆောင်ဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။ရန်ကုန်ရုံးခွဲကနေကုသညုံကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင
်။ EU ဥရောပသမ္မတနဲ့မြန်မာနိုင်ငံကြားကုန်သွယ်မှုလုပ်ငန်းတွေတိုးတက်လာအောင်ရည်ရွယ်ချက်နဲ့အခုထိရောက်လာတဲ့ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးရဲ့ဒီကနေ့ခီးစဉ်အစမှာ UMF CCI မြန်မာနိုင်ငံကုန်သွယ်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းရုံးချုပ်မှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။ EU ဥရောပသမ္မတရဲ့ကုန်သွယ်ရေးဦးစားပေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဒီထုတ်ကုန်လုပ်ငန်းရှင်တွေနားလည်သိရှိအောင်လို့ဆွေးနွေးခဲ့တယ်လို့ပဲအဲ့ဒီအကြောင်းအသေးစိတ်ရေးထားတဲ့လက်ဆွဲစာအုပ်ကိုလည်း UMF CCI မှာမြန်မာလုပ်ငန်းရှင်တွေကိုဖြန့်ဝေပေးရခဲ့ပါတယ်။အဓိကအချက်ကတော့ဒီမြန်မာထုတ်ကုန်လုပ်ငန်းရှင်တွေအနေနဲ့EU ဥရောပသမဂ္ဂရဲ့ GSP အထူးကုန်သွယ်ကင်းလွတ်ခွင့်ကိုအသေးစားနားလည်ပြီးတော့အသုံးချနိုင်အောင်လို့ရည်ရွယ်တာဖြစ်တယ်လို့ EU ပြောခွင့်ရသူကပြောပါရတယ်။တချိန်တည်းမှာတော့ဒီအခုခီးစဉ်အတွက်မှာ EU နဲ့မြန်မာနိုင်ငံကြားယင်းနှိမ့်နှံ့မှုဆိုင်ရာစာချုပ်တရက်ချုပ်ဆိုနိုင်ဖို့ EU ကုန်သွယ်ရေးကော်မရှင်နာဘက်ကမျှော်လင့်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကိုယ်စားလှယ်ယုံတာဝန်ရှိသူတူဖြစ်တဲ့ Alberto Magnini က view ကိုပြောပါရတယ
်။ He's like our Minister of Commerce in that the main purpose of this trip in Myanmar
သူကကျွန်တော်တို့ EU ရဲ့ကုန်သွယ်ရေးဝန်ကြီးသဘောမျိုးပါသူမြန်မာနိုင်ငံကိုလာရောက်တဲ့အဓိကရည်ရွယ်ချက်ဟာရင်းနှီးမြှုပ်နှံမှုဆိုင်ရာစာချုပ်တရက်လက်မှတ်ရေးထိုးနိုင်ရေးညှိနှိုင်းဆောင်ရွက်ဖို့ဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံနဲ့ဥရောပသမဂ္ဂကြားမှာကုန်သွယ်မှုလုပ်ငန်းတိုးမြှင့်လာအောင်ရည်ရွယ်ပါတယ
်စာချုပ်ရဲ့သဘောကတော့ဒီဥရောပသမဂ္ဂကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံထဲမှာစိတ်ချလက်ချရင်းနှီးမြှုပ်နှံနိုင်ဖို့ဖြစ်တယ်လို့ Alberto ကပြောပါတယ
် An investment protection treaty it is bilateral treaty
ယင်းနှိမ့်နှံမှုအကာအကွယ်ပေးရေးဆိုင်ရာစာချုပ်ပါဥရောပကယင်းနှိမ့်နှံသူတွေမြန်မာနိုင်ငံမှာယင်းနှိမ့်နှံနိုင်ဖို့နဲ့ဒီယင်းနှိမ့်နှံမှုတွေကိုအကာအကွယ်ပေးဖို့မြန်မာနဲ့ EU အကြချုပ်ဆိုဖို့မျှော်မှန်းထားတဲ့စာချုပ်ဖြစ်ပါတယ
်ဒီအတွက်လည်းမနေ့ပြန်နေပြီးတော့မှမြန်မာနိုင်ငံအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးဝင်ကြီးဌာနပြည်တော်စုဝင်ကြီးဦးကန်စောနဲ့တွေ့ဆုံညှိနှိုင်းပြီးတော့ EU မြန်မာယင်းနှိမ့်နှံမှုအကာအကွယ်ပေးရေးသဘောတူညီချက်တရက်စာချုပ်ချုပ်နိုင်ဖို့အတွက်မျှော်လင့်ထားတယ်လို့သိရပါတယ် EU နဲ့မြန်မာနိုင်ငံကြားမှာအပြန်အလှန်ကုန်ပစ္စည်းရောင်းဝယ်မှုတန်ဖိုးဟာ2012ခုနှစ်မှာဒီဥရောပယူရိုငွေ402တန်းရှိရကနေပြီးတော့အခု2013ခုနှစ်တွင်မှာယူရိုငွေ969တန်းအထိတိုးလာတယ်လို့ EU ကဖော်ပြပါရယ် EU နိုင်ငံတွေကမြန်မာနိုင်ငံကနေပြီးတော့ကုန်ပစ္စည်းတည်သွင်းမှုတန်ဖိုးဟာလည်း2012ခုနှစ်ကတည်းကရှင်လို့ရှင့်2013ခုနှစ်ထဲမှာဒီ35ရာခိုင်နှုန်းအထိကိုတိုးလာတယ်လို့ဆိုပါရယ်မြန်မာနိုင်ငံရဲ့အပြောင်းလဲကာလမှာဒီကုန်သွယ်ရေးလုပ်ငန်းတွေတိုးတက်လာစေဖို့အတွက်လည်းမြန်မာနိုင်ငံရဲ့အလက်စားနဲ့အသေးစားလုပ်ငန်းတွေကိုအကူအညီပေးတာနောက်ကုန်သွယ်ရေးလုပ်ငန်းပိုင်းဆိုင်ရာအခြေခံဖွံ့ဖြိုးတိုးတက်လာရေးအတွက်အစီအစဉ်တွေဆောင်ရွက်ပေးတာအပြင်မြန်မာနိုင်ငံထဲမှာ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးယုံထားရှိနိုင်ဖို့ EU ဘက်ကကြိုးပမ်းဆောင်နေတာရှိပါတယ်။အခုဒီ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီး Darrell Desist ရဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာနှစ်ရက်ကြာမှဖြစ်ပြီးတော့ဒါဟာသူ့ရဲ့ပထမဆုံးတည်ဝင်လာရောက်လေပတ်မှုလည်းဖြစ်ပါတယ်။ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဟာမြန်မာနိုင်ငံကိုရောက်မလာခင်မှာတော့အခြားရှေ့တောင်အရှနိုင်ငံတွေဖြစ်တဲ့ဒီ Vietnam နဲ့ Cambodia နိုင်ငံကိုလည်းတွားရောက်ခဲ့ပြီးတော့အဲဒီမှာရှိတဲ့ကုန်သွယ်ရေးဆိုင်ရာတာဝန်ရှိတဲ့အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ခင်ဗျာ။